ထိုင်းနိုင်ငံမှာအလုပ်ရမယ်ဆိုပြီးတော့နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာတဲ့အလုပ်သမား60ဟာနှစ်လကျော်တိအလုပ်အကင်မရတာကြောင့်နေဆက်ကိုပြန်ကျပြီးတော့ကုမ္ပဏီထံကနေနစ်နာကြေးတွေပြန်လည်တောင်းခံနေကြပါတယ်ဘူရူးနိမှာတော့တချို့အလုပ်သမားတွေကိုကုမ္ပဏီတွေကပြန်ပေးခဲ့ပေမဲ့တချို့ကတော့နစ်နာကြေးပြန်ရဖို့အတွက်ဆောင်ဆိုင်နေကြဆဲဖြစ်ပါတယ်အကြောင်းဆိုကို VOE သတင်းတောက်မတ်အေးမှသတင်းပို့ပို့ထားတာကိုနားဆင်ပါခင်ဗျာ
ထိုင်းနိုင်ငံထဲမှာအလုပ်ကင်ရမယ်ဆိုပြီးပွဲစားတွေကနေတဆင့်ကုမ္ပဏီတွေကိုကြက်ငွေ9သိန်းထက်မနည်းပေးလာခဲ့ရတဲ့အလုပ်သမားတွေဟာထိုင်းနိုင်ငံထဲကိုရောက်တာနှစ်လကျော်ကြာတဲ့အထိအလုပ်ကင်တွေမရဘဲအခက်အခဲတွေရှိနေတာပါတချို့ကတော့စာချုပ်ထဲမှာပါတဲ့အလုပ်ကင်မဟုတ်ပဲတခြားနေရာတွေစီကိုပို့လိုက်တဲ့အတွက်အလုပ်ရှင်မတူတဲ့ပြဿနာတွေကိုလည်းကြုံနေရပါတယ်ဒီရက်ပိုင်းအတွင်းမှာပဲကုမ္ပဏီ5ခုလောက်ကပို့လိုက်တဲ့အလုပ်သမား60ဟာထိုင်းနိုင်ငံကအလုပ်သမားရေးဆောင်ရွက်နေတဲ့ AAC အဖွဲ့ကိုတိုင်ကြားခဲ့တာကြောင့် AAC အဖွဲ့အနေနဲ့နေဆက်မှာရှိတဲ့ကြောက်လုံးကြီးစခန်းကိုခေါ်လာခဲ့ပြီးကုမ္ပဏီတွေကနေနစ်နာကြေးရရှိအောင်ဆောင်ရွက်ပေးခဲ့ရမှာတနင်္လာနေ့ကစပြီးကုမ္ပဏီတွေထံကနေအလုပ်သမားတချို့နစ်နာကြေးတွေပြန်လည်ရရှိခဲ့တယ်ဆိုပြီးအလုပ်သမားရေးဆောင်ရွက်သူကိုရဲမင်းကပြောပြပါတယ်
။ဟုတ်ကဲ့ Lucky Agency ပြီးတော့ဒီထဲမှာပါတယ်လူထိန်မိုး Agency လူထိန်မိုး Agency ကတော့တက်ဆိုင်ရာတာဝန်ရှိတဲ့လူမလာဘူး။ကျွန်တော်လက်ကီအေဂျင်စီကတော့ကုမ္ပဏီပိုင်ရှင်လာပဲသူတွေမို့အကုမ္ပဏီပိုင်ရှင်မလာဘူးနောက်ထပ်အေဂျင်စီတကူကအခြေစဉ်ကိုပွင့်ရရှင်းပြီးပါပြီပြင်လာရေးရပါပြီရောကြေးရပါပြီပြန်ပါပြီကျွန်တော်ရန်အေးကတော့ကျွန်တော်ရန်အေးနာမည်ကိုအသုံးချပြီး MOU ပုံစံမျိုးနဲ့ခုတုံးလို့ခေါ်တာပေါ့နော်ရန်အေးတာဝန်ခံနေကနေပြီးတော့အဲဒီပိုင်လေးကိုတော့ MOU တော့မဟုတ်ဘူးသပွဲသားနဲ့လူပို့တဲ့စနစ်ကပွဲသားနေပြီးတော့အောက်ကနေပို့တယ်စားရဲစားရဲအတူတွေနဲ့ဗီဇာအတူတွေနဲ့ပို့တယ်
ဗုဒ္ဓဘုံနဲ့မှာတော့လက်ကီကုမ္ပဏီကနေအလုပ်သမားတဦးကိုနှစ်နာကြီး၈သိန်းစီပြန်လဲပေးရခဲ့ပါတယ်။နေဆက်ကိုဆင်းလာတဲ့အလုပ်သမားတွေဟာနှစ်နာကြီးမရခဲ့ရင်တော့တရားစွဲဆိုဖို့အတွက်စီစဉ်နေကြတယ်လို့လည်းဆိုပါတယ်။ကိုရဲမင်းကတော့သူတို့ကိုအကူအညီလာတောင်းတဲ့ MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့လာတဲ့အလုပ်သမားတွေကိုနှစ်နာကြီးရအောင်ဆောင်ရွက်ပေးခဲ့ရမှာပြီးခဲ့တဲ့အပတ်ကတော့အလုပ်သမား၄၅ဦးအတွက်နှစ်နာကြီး၈သိန်းပေါင်း၃၆၀လောက်ရရှိခဲ့ပြီဖြစ်တယ်လို့ဆိုပါတယ်
။ပြီးတော့ထိုင်းထဲမှာလည်းလုံမရဘူးနှစ်လကျော်အဲ့တော့ကျွန်တော်တို့ AC ကူညီတောင်းနေတယ်ဟောပြန်ပို့ပေးတယ်သူတို့နှစ်နာကြီးတွေရောက်ကြီးတောင်းနေတယ်အဲ့ဒါအားလုံး12ယောက်ပွဲတစ်ယောက်ကို9သိန်းခွဲကျွန်တော်အားလာတော့ရပြီပြန်အလုံးနှစ်လကျော်တော့အလုံးမလုံးရတဲ့အတွက်သူတို့ AC ကိုကူညီတောင်းပြီးတော့ရောက်လာကြတယ်ရောက်လာပြီးတော့ကျွန်တော်တို့ကဒီကြောက်လုံးစကန်ကိုလာပို့တယ်လူကေပြန်စကန်ကိုအဲ့ဒီအနေမှာကျွန်တော်တို့ကအခုပထမတော့ကကျွန်တော်တို့45ကူသိန်း360ကျော်ရပါတယ်အုပ်စုတွေကလက်ကျန်လူတွေပဲသူတို့က189ယောက်မှာပို့ချင်ရပို့ရောက်ချင်ရရောင်းနေလူတွေအခုကျွန်တော်တို့ဒီကိုထပ်ပြီးတော့ကုညီတောင်းပြီးတော့အဲ့ကုမ္ပဏီကထပ်ရောက်လာတာလူပေါင်း30တဲ့အခြားကုမ္ပဏီ၅ခုကလူတွေနဲ့ဆိုလူပေါင်း60ပေါ့လာပို့တာမှာ
ထိုင်းနိုင်ငံထဲမှာ MOU နဲ့လာတဲ့မြန်မာလူသမားတိတ်နဲ့ချီရှိနေပေမဲ့တဝက်လောက်ကအခုလိုမျိုးပြဿနာမျိုးတွေကြုံတွေ့နေရပြီးငွေကြေးတွေမရဘဲနေရပြန်ကြရသူတွေလည်းရှိခဲ့ပါတယ်ထိုင်းနိုင်ငံထဲမှာမြန်မာရွှေ့ပြောင်းလူသမားသုံးသန်းထက်မနည်းရှိနေကြောင်းထိုင်းနဲ့မြန်မာအစိုးရတွေကခံမှန်းထားကြပါတယ်မြန်မာပြည်မှာအလုတ်ကိုင်းအခက်အခဲတွေဝင်ငွေထုတ်ငွေမများတမှုတွေကြောင်းထိုင်းနိုင်ငံကိုလာပြီးမြန်မာတွေအလုတ်ရှာဖွေကြသူတွေအများပြားရှိလာပါတယ်ဒီထဲမှာအခုလိုမျိုးတရားဝင် MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့အလုတ်လာလုတ်ကြတဲ့မြန်မာတွေရှိပေမဲ့လည်းဥပဒေပါအခွင့်အရေးတိုင်းမရတာအလုတ်သမားခွင့်ရချိုးဖောက်ခံရတာတွေနဲ့အလုတ်လက်မဲ့တက်တနာမျိုးတွေမကြခဏဆိုသလိုဖြစ်ပေါ်နေပါတယ်ရှင်